ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံကချင်းတိုင်းဒါပြည်တွင်းဒုက္ခသည် IDP တွေနဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့ပြည်ပချင်းဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကအခုတက်ပို့ပြီးအကူအညီတွေပေးဖို့လက်ခံဆောင်ရှောက်ဖို့အတွက်ချင်းတိုင်းဒါအရေးလှုပ်ရှားတဲ့အဖွဲ့နဲ့ဘာသာရေးဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြတဲ့အကြောင်းတင်ပြခြင်းပါတယ်အမေရိကန်အရှိတ်ချမ်းမေရီလန်းပြည်နယ်ချင်းတိုင်းဒါများအဖွဲ့ CAM ကပြီးခဲ့တဲ့ရက်ပိုင်းအတွင်းအစည်းအဝေးခန်းစာနှစ်ဆောင်ထုတ်ပြန်ခဲ့ပြီးတခုကတော့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးရတဲ့ IDP ပြည်တွင်းဒုက္ခသည်အကြောင်းနဲ့နောက်တစ်ခုကတော့အိန္ဒိချင်းအိန္ဒိယနဲ့မလေးရှားမှာရောက်နေတဲ့ချင်းဒုက္ခသည်တွေအကြောင်းပဲဖြစ်ပါတယ်။ချင်းနဲ့ရခိုင်ပြည်နယ်တွေအတွင်းပြည်တွင်းဒုက္ခသည် IDP ဖြစ်နေရတဲ့ချင်းတိုင်းသားအနည်းဆုံး 18,000 ရှိတယ်လို့ CAM အဖွဲ့အစည်းအင်ကန်သားမှာဖော်ပြပါတယ်။အိန္ဒိချင်းအိန္ဒိယနဲ့မလေးရှားနိုင်ငံတွေကိုထွက်သွားကြတဲ့ချင်းဒုက္ခသည်အရေးအတွက်ကတော့အိန္ဒိယမှာ3,000ကျော်နဲ့မလေးရှားမှာ9,600ကျော်ရှိတယ်လို့ဆိုပါတယ်။ဒီလိုပြည်တွင်းပြည်ပချင်းဒုက္ခသည်တွေကိုအမေရိကန်အစိုးရအနေနဲ့ထိရောက်တဲ့အရေးပေါ်အကူအညီတွေပေးရေးနဲ့အမေရိကန်ပြည်ထောင်စုထဲမှာဒုက္ခသည်အဖြစ်အခြေချနေထိုင်ခွင့်ပေးဖို့အောက်တိုဘာ21ရက်ဗဟိုသုနေ့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ကြောင်းမေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသွန်းမောင်က VOA ကိုပြောပါတယ်
။ချင်းပြည်နယ်ပလဲဝစာမီဒီခိုင်ပင်နယ်မှာရှိတဲ့ IDP နဲ့ refugee အကြောင်းကိုကျွန်တော်တို့ report ရေးပြီးတော့ဒီနေ့သတင်းစာရှင်းလင်းပွဲလုပ်တယ်။လောက်ရတဲ့ရည်ရချက်ကတခုကတော့ဒီ refugees အကြောင်းမလေးရှားမှာ9,000ကျော်ချင်းတွေရှိတယ်ကျွန်တော်တို့တခြားဗမာပြည်တိုင်းသားတွေလည်းရှိတယ်အဲ့ဒါဟာကိုသမတ Trump ကနေများများယူဖို့ကျွန်တော်တို့တိုက်တွန်းတယ်။ပြီးတော့ IDP ကြတော့အခုမကြာခင်မှာသမတ Trump ကနေနိုင်ငံချင်းဝင်ကြီးဌာနကပဲဖြစ်ဖြစ် US Aid ကပဲဖြစ်ဖြစ်လူသားချင်းဆိုင်ရာစာနာထောက်ထားမှုအထောက်အကူကိုအခုကလက်မှတ်ထိုးတော့မယ်ဒါကြောင့်မို့ကျွန်တော်တို့ချင်းပဲဖြစ်ဖြစ်တခြား IDP တွေကိုများများကူညီပါဆိုပြီးတော့ကျွန်တော်တိုက်တွန်းတာဖြစ်ပါတယ
် VOA ကတက်ရောက်ခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာ Washington DC အခြေစိုက်ရွှေပြောင်းအခြေချသူများနဲ့ဒုက္ခသည်များအကူအညီပေးရေးကက်သလစ်ဘာသာဝင်များအဖွဲ့Migration and Refugee Service အမှုဆောင်ဒါရိုက်တာဘီလ်ကန်နီကလည်းချင်းဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံကအခြားတိုင်းရင်းသားဒုက္ခသည်တွေကိုပါလက်ရှိတဲ့အမေရိကန်ပြည်ထောင်စုမှပို့ပြီးလက်ခံဖို့သမ္မတထရန့်အစိုးရကိုတိုက်တွန်းလိုက်ပါတယ
် We continue to urge increased protection, humanitarian support and the resettlement of Chins and other refugees from Burma who are fleeing religious and other persecution
မြန်မာနိုင်ငံမှာဖိနှိပ်ခွဲခြားဆက်ဆံခံရမှုတွေကြောင့်ဖြစ်လာရတဲ့ပြည်တွင်းပြည်ပဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့အမေရိကန်နိုင်ငံမှာအခြေချနေထိုင်ခွင့်ပေးဖို့ကိုကျွန်တော်တို့ဆက်လက်ပြီးတောင်းဆိုလိုပါတယ်။သမ္မတထရန့်အစိုးရအနေနဲ့လည်းလာမယ့်2021အတွက်မြန်မာနိုင်ငံကချင်းရိုဟင်ညာနဲ့အခြားတိုင်းသားဒုက္ခသည်တွေကိုလက်ရှိအချိုးစားတဲ့ပို့ပြီးအနည်းဆုံး9,000ခွဲအထိလက်ခံဖို့စဉ်းစားပေးစီကြပါတယ်။ဒီလူတွေဟာမြန်မာနိုင်ငံတွင်အကြက်တဲမျိုးစုံရင်ဆိုင်နေရတာပါလို့မစ္စတာကန်နီကပြောသွားတာပါ။ကမ္ဘာဒုက္ခသည်များအကူအညီပေးရေး World Relief အဖွဲ့ရဲ့ဒုက္ခတာ Miss Jenny Yang ကလည်းလူအခွင့်အရေးကိုအလေးထားပါတယ်ဆိုတဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်စီရေးပီတီဘက်ကကြောင့်ကြုံနေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်သွားအောင်လို့မြန်မာကောင်းဆောင်တွေကိုဖိအားပေးတင်တယ်လို့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ
် So I think in several ways the United States can again press for the need to address human rights abuses within Burma and especially in Chin State.
မြန်မာနိုင်ငံကတိုင်းဒေသတွေအထူးသဖြင့်ချင်းတိုင်းဒေသတွေကြုံနေရတဲ့ပဋိပက္ခနဲ့ခွဲခြားဆက်ဆံခံရမှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်တန့်သွားအောင်လို့အမေရိကန်အစိုးရကမြန်မာအစိုးရတာဝန်ရှိသူတွေကိုဖိအားပေးပြောပြစေချင်ပါတယ်။ချင်းဒေသတချို့မှာအစိုးရတပ်နဲ့ဖြစ်နေတဲ့စစ်ပွဲတွေကြောင့်ဥိန်စွန့်ခွာတင်းရှောင်နေရတဲ့ IDP ပြည်တွင်းဒုက္ခသည်တွေဘာသာရေးခွဲခြားဆက်ဆံခံရလို့ပြည်ပကိုတင်းရှောင်လာကြတဲ့ဒုက္ခသည်တွေအတွက်သူတို့နေစဉ်ဘဝမှာလိုအပ်တဲ့စာနာရိက္ခာအကူအညီအထောက်အပံ့တွေကိုကာယကံရှင်တွေလက်ထဲရောက်အောင်ထိရောက်တဲ့လမ်းကြောင်းကတဆင့်အမေရိကန်အစိုးရကကူညီပံ့ပိုးပေးစီချင်ပါတယ
်။မေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသွန်းမွန်ကတော့ပြည်တွင်း IDP တွေအတွက်အခုလိုနိုင်ငံတကာကိုအကူအညီတောင်းခံနေပေမဲ့လက်ရှိမှာတော့စစ်ရှောင်ဒုက္ခသည်စခန်းတွေစီအကူအညီတိုက်ရိုက်ပေးဖို့နိုင်မဲ့လမ်းကြောင်းတွေပြည်ပင်တားဆီးခံရတဲ့အခြေအနေမျိုးရှိကြောင်းလည်းပြောပါတယ်။
တော်တော်လေးအခက်ခဲသူတို့ကြုံနေတယ်။အခုပလဲဝမှာဆိုရင်ဆန်တွေကလုံးဝလုံခြုံရေးအစိုးရကကြောင်းပြပြီးတော့အခုဆန်တော်မှ ပံပိုးလို့မရတဲ့အခြေအနေပြီးတော့ခင်တွေလည်းကောင်းကောင်းလေးမရှိဘူးအခု COVID-19 နဲ့ဆိုတော့တော်တော်လေးတို့မှာအခက်အခဲရှိတယ်အဓိကတော့ဒီအစားတောက်ကိစ္စအဲ့ဒါမှဒီ WFP တို့ US ဆိုရကလည်းခုနေနေတော့သူတို့ကူညီပါအဲ့ဒါလည်းခုပလဲဝအခြေကိုဝင်လို့မရဘူ
းပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခွင့်ရတဲ့ချင်းတိုင်းသားဒုက္ခတွေပေါင်းအနည်းဆုံး6,300လောက်ရှိတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ